ေးဇူးတော်ရှင်ဆရာတော်အရှင်သူမြတ်ကြီးဖျားယနေ့ညတာရဏတော်နေ့2566နေ့ကောဇာတက်ကရီ1384ခုနှစ်တပိုတွဲလာပြီကျော်12ရက်2023ခုနှစ်ဖေဖော်ဝါရီလ16ရက်ကျတာပရိနိညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတော်နဘတော်မိဘများနှင့်ကွယ်လွန်သူဥရွှေမော်တင်အားရည်စူး၍ဇနီးတော်ရွှေစင်ဖြူတာဥကျော်ဇန်လင်ဥဇန်ရဲမောင်တမီမတ်ပွင့်သူတင်မိသားစုဒေါ်ရှမ်းမတာမောင်ဆွဲဖုံးမြတ်တွင်မိသားစုရန်ကုန်မြို့ဥဝင်ဦးဒေါ်အေးအေးမြင့်ရွှေအင်ချင်းစီစက်မိသားစုမှဒေါ်အေးအေးမြင့်ဤမွေးနေ့ကုတို့နဘမိဘဆွေမျိုးများအားရည်စူးအမှုထား၍မဟန်နီဝင်းတင်မိသားစုမိဘများဖြစ်ကြတော့ဦးချစ်မင်းဒေါ်ကြည်ကြည်မြင့်နှင့်မောင်လေးဒေါက်တာမောင်မောင်ထွန်းတို့အားရည်စူး၍ဒေါက်တာခင်ပြုံးဤနှင့်မောင်နှမများရန်ကုန်မြို့မောင်တဲဦးကိုကိုဤ22နှစ်ပြည့်မွေးနေ့အလူဦးအောင်အောင်ဒေါ်မိုးစံမိုးစင်မင်းယူဇနာမိသားစုမြင်းချံမြို့ဦးစိုးမြင့်ဟန်ဒေါ်နီလာထွန်းရိုင်းရဲဘက်ထရီမိသားစုမန္တလေးမြို့ဒေါက်တာကျော်စိုးဝင်းဒေါ်ယူမြတ်စံဒီတာမောင်မြတ်ဖုံးတုခတပြည်စီကံ Wisdom Preschool and Learning Center မိသားစုလာရှိုးမျိုးတို့ဤစုပေါင်းစီရင်ကျင်းပပြုလို့တော့ online ဓမ္မတပင်းနှင့်ဆက်လင်း၍ကျေးဇူးတော်ရှင်ပမောက္ခချုပ်ဆရာတော်ဖျားကြီးမှာတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဘုရားတပည့်တော်ခြေတော်အစုံဥက္ကဋ်၍ရိုတေစွာလျှောက်တတ်အပ်ပါသည်ဘုရား
384ခုနှစ်တို့ရလာပြီကျော်12ရက်2023ခုနှစ်ဖေဖော်ဝါရီလ16ရက်ကျာလာပရိနိနိုင်အွန်လိုင်းမှာဟောကြားအပ်တော်ပိဋကတ်တော်လာတရားမင်းအကြောင်းအပိုင်းလေးတရားဒေသနာတော်သုတ်ပေါင်း25သုတ်ထဲက6နံပါတ်သုတ်ကအရိညာယတနာဣတိတုတ်လို့ခေါ်တယ်အရိညာယတနာဆိုတာတော်ရအကြောင်းဣတိကယသိအရိညာအာယတနာတော်အကြောင်းမှာနေကြတဲ့ယသိဆိုတဲ့အဓိပ္ပာယ်နဲ့ဒီတုတ်ကိုနာမည်ပေးထားတာဖြစ်တယ်ယသဗျာကတောတိမြုပ်စေရွန်အကြောင်းမှာတရင်သုံးနေထိုင်တဲ့အချိန်တိတုဒ္ဒံကိုဟောခဲ့တော့ထုံးစံအတိုင်းတကယ်ဖြစ်ခဲ့တဲ့အဖြစ်ပြက်တစ်ခုကိုဥတည်ပြီးတော့ဟောတာဖြစ်တယ်။ဒါကပုံမြင့်မဟုတ်ဘူး true story လို့ခေါ်အောင်ပေါ့နော်။လူတွေသိတဲ့ဒီစက်လန်းတော့မဟုတ်ဘူး။ဒါပေမဲ့လောကမှာတကယ်ဖြစ်တယ်။တကယ်ဖြစ်တာမဟုတ်တာကပုံမြင့်ပေါ့။တကယ်ဖြစ်ခဲ့တဲ့ဟာကြတော့ history ပေါ့နော်။အဲ့လိုခွဲခြားပြီးတော့ပြောရတဲ့မယ်။မြတ်စွာဘုရားကဒါကြောင့်မို့ဒီစကလုံးစတဲ့အခါမှာပုတ္တပုပ္ပံဘိက္ခုယေပုတ္တပုပ္ပံဆိုရှေးတုန်းကဖြစ်ခဲ့ဘူးတဲ့။အတိတ်ကအကြောင်းကိုပြန်ပြောလို့ရှိရင်ပုတ္တပုပ္ပံရှေးကဖြစ်မှုခဲ့တဲ့အကြောင်းကိုပြောမယ်။အတိတ်ဒီဆိုတဲ့စကားလိုပဲမြတ်စွာဘုရားဟောတဲ့သုတ်တန်လေးမှန်သမျှဒီပုတ္တပုပ္ပံကတည်းရှေးကြောင်းပြောမှဆိုရင်ပုတ္တပုပ္ပံလည်းပဲပြောလို့ရှိတယ်။အဲ့တော့ဒီသုတ်တန်မှာပုတ္တပုပ္ပံဘိက္ခုတံဘဟုလာဣတယောရှန်ဦးတဲ့ရှေးတုန်းကရှစ်သိဘုံများစွာဟာအရိညာယတ္တိပန္နကုတိတုတမ္မန္တိတော်ရဲကတိရမိုးချောင်းနေမှာသရဲသုံးနေထိုင်ကြတယ်။ဟော။ဖျားမပွင့်တဲ့အချိန်မှာဆိုလို့ရှိရင်တော့ယတိသူတော်စင်နေရာရှိကြတယ်။လူဘောကိုခွာချောင်းပြီးတော့တော်ရဲမှာတိရမိုးချောင်းဆောက်တည်ပြီးဖောက်ဆောက်ပြီးတော့အဲ့ဒီမှာနေကြတာ။အဲ့ဒီယတိတွေဟာသီလဝန်တော်ကိုကျင့်သီလရှိကြတယ်။ကိုကျင့်တရားကောင်းကြတယ်ကလျာဏဓမ္မကောင်းမွန်တဲ့တရားရှိကြတယ်သီလရှိတယ်က ကလျာဏဓမ္မကောင်းတယ်ဆိုတာဒီဓမ္မတိုင်ကျင့်သုံးနေထိုင်ကြတယ်လို့ဆိုလိုတာပေါ့တိလာရှိတယ်ဇန်နဲ့ကိုယ်ရှင်တရားကောင်းကြတယ်အဲ့ဒါလို့တောဟုတ်တဲ့ကတည့်ရမိုးချောင်းနေမှာရသေးတွေဟာစံပင်ကြီးရဖို့ရအတွက်သမထကျင့်စဉ်တွေကိုကျင့်ပြီးတော့နေထိုင်ကြတယ် အဲ့ဒီချိန်မှာတဲ့ထေဝရုရဲ့ခေါင်းဆောင်ဖြစ်တဲ့တက်ကတရားမင်းရဲ့အတုရာတို့ရဲ့ခေါင်းဆောင်ဖြစ်တဲ့ဝေပါစိတ်တိတုရာရဲ့အတုရာတို့ရဲ့ခေါင်းဆောင်ကဝေပါစိတ်တိထေဝရဲ့ခေါင်းဆောင်ကတက်ကသူတို့နှစ်ယောက်ဟာတုံးနဲ့တူမကြခဏဟိုအချင်းများရံဖြစ်တတ်တော်လည်းပဲ ရှံပဲဖြစ်တော်လည်းပဲတခါတည်းရကျတော့အတူတကွာဆုံစည်းကြတာလည်းရှိတယ်ပေါ့အဲ့တော့သူတို့နှစ်ဦးဆုံစည်းတယ်ဆုံစည်းတယ်ဆိုတာသူတို့ကဝေပတ်စိတ်တိဆိုတဲ့အတူတာခေါင်းဆောင်ရဲ့သမီးသူစာဆိုတဲ့အတူတာခင်ညာမှာတော့အမျိုးကတူတူပါပဲတာဝရိဏနတ်တွေပဲသို့တော့ ပုပ္ပတိဝဒါဝရိဏကိုအရင်ရောက်တဲ့နတ်တွေကအတူတာဖြစ်သွားပြီးတော့နောက်ရောက်လာတဲ့နတ်တွေကဒီဝဖြစ်လာတယ်။ဟောအဲ့ဒါလို့ရှေးဦးရောက်နှင်းတဲ့ပုဂ္ဂိုလ်တွေနဲ့နောက်မှရောက်လာတဲ့အုပ်စုတွေမတူညီတာလူတွေနဲ့ခတ်ဆက်တယ်ပဲလူတွေပါလည်းပဲအုပ်စုလိုက်အုပ်စုလိုက်ဆင်းလာကြတယ် ဆင်းလာပြီးတော့ပထမအုပ်စုကတခုနောက်ထပ်ဆင်းလာတဲ့အုပ်စုနောက်ဆင်းလာတဲ့အုပ်စုရှိရင်ပထမအုပ်စုကနေရွေ့သွားတယ်နေရာရွေ့သွားနောက်လာတဲ့အုပ်စုကနေအဲ့တော့ဗမာပြည်မြေပုံထဲမှာဝင်လာကြတာမွန်ခမအုပ်စုတို့တိဝက်တို့ပါမဲ့အုပ်စုတို့သမိုင်းဆရာတွေပြောတာပေါ့နော်အဲ့လိုဝင်လာရနေပြီးတော့ဒီလူမျိုးတွေဖြစ်လာတဲ့အကြောင်းအခုလည်းပဲ ထေဝါဆိုတဲ့ဒါဝိဒ္ဓနတ်ပြည်ကအတိရောက်လာတဲ့အုပ်စုနဲ့အတုရာလို့ဆိုတဲ့ရခင်ရှိနေတဲ့အုပ်စုအမျိုးကတူတူပဲဝေပတ်စိတ်တိဆိုတဲ့အတုရာခေါင်းဆောင်ကသူ့နာမည်ကတံပရလို့ခေါ်တယ်ဝေပတ်စိတ်တိလို့လည်းခေါ်တယ်အဲ့ဒီသူ့ရဲ့သမီး သူစာနဲ့တက်ကနဲ့အိမ်အောင်ကြနော်ဟိုဓမ္မပဒတဲ့မှာဆိုထားတဲ့အတိုင်အဲ့ဒီသူစာဆိုတာတခြားတော့မဟုတ်ဘူးမကလူလင်ဘဝတော့ကအငယ်ဆုံးဇနီးနော်သူဓမ္မသူနန္ဒသူစိတ်တာသူစတာဆိုပြီးတော့၄ယောက်ရှိတာ ရသော်ပြလက်ထက်ကလည်းတထေးတွေက၄ယောက်လောက်ရှိတယ်အိမ်အောင်ပြောတာအဲ့တော့ခုခေတ်မှာဟိုဘာသာကြောင့်မို့၄ယောက်ယူတယ်လို့မဟုတ်တော့ဘူးဖရာလက်ထက်ကလည်းရှိတယ်သူတို့ကနော်ဘုရားဘာသာလို့ပြောတာမဟုတ်တာဘုရားဘာသာနဲ့ဆိုင်တာတော့မဟုတ်ဘူးဒါပေမဲ့ပိဋကတ်ထော်ထဲမှာပါတဲ့ဥက္ကတထေးလို့ဘာလို့ဆိုတာအိမ်အောင်ပဲ၄ယောက်ရှိတယ်သူတို့က မကလူလင်ကလည်းအိမ်အောင်ပဲ၄ယောက်ရှိတယ်အကြီးဆုံးကသူ့ဓမ္မသူ့ဓမ္မပြီးတော့သူ့နန္ဒာပြီးသူ့စိတ်တာနောက်ဆုံးအငယ်ဆုံးကသူ့စာတာအဲ့တော့သူ့ဓမ္မတို့သူ့နန္ဒာတို့သူ့စိတ်တာတို့ကတော့ကုသကောင်မှုတွေလောက်ကြတယ်နန္ဒုံဥယင်ဆိုတာအဲ့ဒီနန္ဒုံသူ့နန္ဒာဆိုရေကန်ကြီး လူခဲ့တဲ့သူစိတ်တာဆိုတာလေကုသကောင်မှုတွေပန်းဝင်နေလို့တယ်သူဓမ္မဆိုတာဆရာဆောက်ပြီးတော့လူတယ်အဲ့သူစတာဆိုတဲ့အငယ်ဆုံးကတော့သူကကုသကောင်မှုမလုပ်ဘူးမလုပ်သည့်အတွက်ကြောင့်တည်တဲ့အခါမခန်းနဲ့စနီးတဲ့သုံးဦးကဒါဝိဒ္ဓနာနတ်ပြည်ဖြစ်ပြီးတော့သူစတာကပြိုင်းဘဝရောက်သွားတယ်အဲ့ဒီပြိုင်းဘဝရောက်တဲ့အခါကျတော့မှ တက်ကကပြန်ပြီးတော့သူ့ကိုငါးဘတိတာစောင်းမှုဆိုပြီးတော့ခွင့်ကြီးပေးပြီးတော့ဖြိုင်းဘဝမှာတိရစောင်းအဲ့ဒီကနေပြီးတထေသမိဖြစ်တထေသမိဘဝလည်းပဲတိရစောင်းသူကခွင့်ကြီးတွေပေးတယ်အဲ့ဒီတထေသမိဘဝကကုသကောင်းမှုတွေလုပ်ပြီးတည်တဲ့အခါကျတော့နောက်မှရောက်လာတဲ့တော်ရင်တန်တပြည့်ကဒေဝအတိုင်းဝိုင်းနဲ့မရောက်ဖယ်နဲ့သူနဲ့ရံပဲဖြစ်နေတယ်အတုရာရဲ့အတိုင်းဝိုင်းရောက်သွားတယ်ဝိပဿနာရဲ့သမီးသွားဖြစ်တယ်အတဲ့တဲ့သူရဲ့သမီးသွားဖြစ်တယ်သို့တော်ဘဝကပါလာတဲ့တန်ရောစင်ညောင်သူတို့ဟာနောက်ဆုံးမှပန်းကုန်းဆုပ်ပြီးတော့အိမ်အောင်ပဲဖြစ်သွားတယ်အဲ့ဒီသူစာဆိုတာဝိပစိတ်တိအတုရခေါင်းဆောင်ရဲ့သမီးပဲနော်အတိတ်ဘဝတုန်းကသူစာတာအတုရနတ်သမီးဖြစ်တဲ့အခါကျတော့သူစာနော်ဗမာပြည်ကလည်းအဲ့ဒီနာမည်ကြီးမှဲ့ကြပါသူစာအဲ့ဒီတို့အဲ့ဒီတို့တက္ကနဲ့ဝိပဿိတိတို့ဟာရှမယံကအဆင်ပြေကြတယ်တူတူသွားကြလာကြတယ်သို့တော့ဆေးရိုက်ချင်းကမတူဘူးတနေ့တော့အဲ့ဒီယသိတွေနေတဲ့တောအကြောင်းနေဘက်ကိုတည့်ရမိုးအကြောင်းနေဘက်ကိုသွားကြတယ်သွားတဲ့အခါမှာဝိပဿိတိကတော့အထက်လွှာသူတို့ဘဝမှာရှိတယ်ဖနက်ကိုစီးတယ်တန်လျက်တာကိုတရှိကြီးကိုလွယ်ထားတယ်ဖနက်စီးတယ်တရှိကြီးကိုလွယ်ထားတယ်ပြီးတော့သူကခေါင်းဆောင်ဘယင်းဆိုတော့သူကထီးမိုးထားတယ်နော်သူခန္ဓာနဲ့သူကနော်ဖနက်လည်းမချွတ်ဘူးတလွယ်တရှိကြီးကိုလည်းလွယ်ထားတယ်ထီးလည်းမိုးထားတယ်အဲ့တော့ယသိရိရဲ့ကြောင်းဥကနေပြီးတော့သူကဝင်ပြီးတော့ယသိရိကိုအယုသိမပေးဘူးအယသိရိကြောင်းနဲ့ကြောင်းဥကနေဝင်ပြီးတော့ယသိရိကိုဘယ်သူမှအယုသိမပေးဘဲနဲ့ကြောင်းနဲ့ဝင်ရောက်သွားတယ်အဲ့တော့တက္ကကတော့အဲ့ဒါလုံးမဟုတ်ဘူးထေဝါတို့ရဲ့ခေါင်းဆောင်ဖြစ်တဲ့တက္ကတရားမင်းကတော့သူစီလာတဲ့အထက်လွှာဖနက်တွေကိုချွတ်တယ်သူလက်ထဲမှာပါလာလွယ်ထားတဲ့တရှိကြီးကိုတခြားနတ်သားတယောက်ကိုပေးလိုက်တယ်ထီးကိုလည်းရုပ်သိမ်းလိုက်တယ်ပြီးတဲ့အခါမှာချင်းရင်းတကားနေပြီးတော့ရသေးရရဲ့ကြောင်းထဲကိုဝင်တယ်ဝင်ပြီးတော့တိလာရှိတဲ့ကိုကျင်တရားကောင်းတဲ့ရသေးရရဲ့လေညာအောက်ကလေရဲ့အောက်ကနေပြီးတော့သွားတာလေတင်းထက်ကမသွားဘဲနဲ့လေအောက်ကနေပြီးတော့ရှစ်သေးတွေကိုလက်အုပ်ချီပြီးတော့ရှစ်ခိုးပြီးမတက်ရနေတယ်အဲ့သူတို့နှုတ်ဦးကဆက်ရိုက်ချင်းရမတူဟောဟိုဝိပဿနာဤအတုရာကတော့ရသေးတွေကိုခီးဦးကိုမဆိုင်တယ်ခီးဦးမဆိုင်ဘဲနဲ့သွားတယ်တရားမင်းကြတော့မဟုတ်ဘူးရှက်သေးတွေကိုလောက်ချီမို့ရှ िख ိုးပြီးတော့လောက်ချီနေတယ်အဲ့ဒီခါမှာလေအောက်ကနေရသေးတွေရဲ့လေအောက်ကနေပြီးတော့တရားမင်းကလောက်ချီပြီးတော့ရသေးတွေကိုရှ िख ိုးနေတဲ့အချိန်မှာရသေးတွေကပြောကြတယ်ခန္ဓာဣတိနံစိရဒိဋ္ဌိတာနာကာယစုတောခစ္စတိမာလူတေနဣတောပဋိကမ္မသဟတနိတ္တခန္ဓာဣတိနာအတုစီတေဝရာဇာယသိတွေကပြောတာအော်သူတို့သွားတာကအဲ့ယသိတွေနေတဲ့နေရာကပင်လယ်နဲ့နှီးပြီးတော့လေရလက်တစ်ခုတိုင်နေတဲ့နေရာပင်လယ်ကမ်းခြေကတက်တော့မြင်မှာသူတို့ကြောက်ဆောက်ပြီးနေကြတာအဲ့တော့လေတိုက်တယ်လေတိုင်းတော့တရားမင်းကယသိရိရဲ့လေအောက်ကနေပြီးတော့ယက်နေတော့ယသိရိကအားနာတော့ယသိဆိုတာကသူကတိတ်ပြီးတော့ခန္ဓာကိုယ်ကိုတန့်တန့်ပြက်ပြက်မ မနေကြဘူးဆန့်ကျင်ထုံးပြီးတော့ညင်ညင်ပတ်ပတ်ဖြစ်နေအဲ့တော့သူတို့ရဲ့လျော့တိအဝတ်တီတို့ကိုယ်ကာယအထွက်တဲ့အနတ်နေတို့မကောင်းဘူးမကောင်းတော့ရှင်သေးတွေကပြောတယ်ခန္ဓာဣတိနံစိရတ္တိခိတနာရှင်သေးဘဝမှာရှင်သေးဝဋ်ထာကြာတဲ့ရှင်သေးတွေရဲ့အနတ်ဟာတဲ့လေအောက်ကိုရွှေလျာပြီးတော့ထွက်လာတယ်ဆိုလိုတာကယသိရိရဲ့အနတ်တွေကိုလေအနေပြီးသက်ဆောင်လာတယ်ဒါကြောင့်ဣတောပရိကမ္မသဟာတနိတာအမြင်တထောင်ရှိတဲ့ဥဒ္ဒကြမင်းဒီနေရာကနေပြီးတော့တခြားနေရာကိုထွက်သွားပြီးထွက်သွားလိုက်ပါလေအောက်ကမနေပါနဲ့ယသိရိရဲ့အနတ်ဟာအတန်ရှင်းဘူးအဲ့တော့လေညာဘက်ကိုသွားပါလေအောက်ကမနေပါနဲ့တရားမင်းကိုအာနာလို့ယသိတယ်အဲ့လိုပြောပြောတော့တရားမင်းကယသိတွေကိုပြန်လျှောက်တယ်ခန္ဓာဣတိနံစိရဒိဋ္ဌိတံယသိဘဝမှာဈာမင်းစွာနေကြတယ်ယသိတွေရဲ့အနဟာသူတို့ကိုကနေပြီးတော့လွတ်ထွက်ပြီးတော့လေတဲ့ပါလာတယ်တဲ့အဲ့ဒီလေတဲ့ပါလာတဲ့ယသိတွေရဲ့အနသူစိတ်တရပုပ္ပံသီရသမိန်ဝမာလံခေါင်းပေါ်မှာပန်ထားတဲ့ပန်းရနံလိုပဲလှပတဲ့ခေါင်းပေါ်မှာပန်ထားတဲ့ပန်းရနံလိုခန္ဓာအေးတံပฏิကင်ခမဗန္တိအရှင်ယသိတို့ရဲ့ဓိယနံကိုသူမြတ်လို့ပါတယ်တဲ့နာဟိတတိဝပฏิကူလသင်္ကြီးနောသူတော်စင်သူတော်မြတ်ယသိတွေရဲ့အနံကိုဓိဝရိနိနေရှင်ဇေယျလို့ဗတ္တိဇေယျလို့အယူမရှိပါဘူးသူတော်ကောင်းရဲ့ယနာဟာမွေးကြိုင်ပါတယ်လို့သူတို့ပြောတာအဲ့တော့တရားမင်းကစိတ်သက်ဘလောက်ကောင်းတယ်ဆိုတာအဲ့ဒါပြောတာနော်သူတော်ကောင်းစိတ်ရှိသူတော်ကောင်းနေ့ကိုမျက်နှာထက်တဲ့အလေးထားရှိတယ်ဒါကြောင့်မို့ပဂတိအနံ့ကမကောင်းပေမဲ့လို့သူတော်စင်နေရဲ့အနံ့ဆိုတာသူ့ဖို့မှာမကောင်းတော့လဲအကောင်းဖြစ်တယ်သူရောစင်ကြီးရဲ့တိလယဏ္ဏကိုတလည်းသူအာယုံပြုတယ်လူခဏကောထွက်တဲ့ယဏ္ဏကိုအာယုံမပြုဘူးကိုချင်းတရားကောင်းတာကိုသူကတမုထားတယ်လို့ဆိုတဲ့စကားကိုပြောတာမြတ်စွာဘုရားလည်းဓမ္မပဒမှာဟောတာလေဣတိသံခဏသတ္တနံတိလခန္တော်အနုတ္တရောစန္ဒနံတက္ကရံဝါပိစန္ဒကုဏ္ဏမဲ့ဖြစ်စီတောင်းဇလက်ပန်းရဲ့အနဲ့ပဲဖြစ်စီပန်းရဏနေဟာမွေးကြိုက်ပေမဲ့တို့တဲ့တိလရဲ့ကောင်းတဲ့ရဏကတော့အကောင်းဆုံးရဏဖြစ်ပါတယ်သူတော်စင်တို့မျက်နှိုးတဲ့နော်ပဂရီအနံ့ကိုခီးမဆိုင်ဘူးအကျင့်စာရိတ္တကောင်းတဲ့ခုံတဲ့အနံ့ကိုပဲသူတံမိုးထားပါတယ်လို့တရားမင်းအဲ့လိုပြောတာအဲ့လိုပြောပြီးတော့နာဟိတတေဝပฏิကူလသင်္ကြန်တော်ဖဂရိနတ်နဲ့ပတ်သက်ပြီးတော့ဆက်ဆုပ်ရွှန်ရှာမှုမရှိကြပါဘူးသူတော်စင်သူတော်မြတ်တို့ရဲ့ယဏ္ဏဆိုပြီးတော့တမိုးထားပါတယ်လို့ထိတုတ်တက်မှာဝေပစိတ်တိအတုရခေါင်းဆောင်နဲ့ထေဝခေါင်းဆောင်တကြမင်းတို့ရဲ့စိတ်နေသဘောဓာတ်ကွဲပြားခြားနာတယ်ကွဲပြားခြားနာမှုသူတော်ကောင်းကိုတယောက်ကသူတော်ကောင်းကိုမျက်နှူးတယ်တယောက်ကသူတော်ကောင်းကိုမမျက်နှူးခီးမဆိုင်ဘူးနော်အဲ့ဒီအတိပဲပြောပြောတာဒါကနံပါတ်9နံပါတ်3 10နံပါတ်3ကသမုဒ္ဒကသုတ်လို့ခေါ်တယ်အဲ့ဒါလေဒီယသိတွေဟာဒီချိန်မှာတော့ယသိတွေဟာသမုဒ္ဒရာကန်းချီပင်နဲ့ကမ်းခြေမှာတည့်ရမိုးချောင်းနေဆောက်ပြီးတော့နေကြတယ်ပင်လေလေးရလဲတဟုတိုက်နေတဲ့အချိန်အဲ့ဒီအချိန်မှာဒေဝတို့နဲ့အသူရာတို့ရဲ့စစ်ပွဲတစ်ခုဖြစ်လာတယ်သူတို့ဟာအုပ်စုလိုက်တက်လာပြီးတော့စစ်ထိုးကြတယ်အဲ့လိုစစ်ထိုးတဲ့အခါကျတော့ရသေးတွေကသူတို့ကမကြကနာ သူတို့ရဲ့စစ်ပွဲကဘယ်မှာဖြစ်တော့ဆိုအဲ့ဒီသမုဒ္ဒရာတဲတောင်ပြင်မှာလာလာပြီးတော့စစ်တိုက်လေးရှိကြတယ်အများအပြည့်တော့ထေဝတွေကပဲနိုင်ရတယ်အတုရာတွေကရှုံးတာများတယ်တခါတည်းမှာအတုရာတွေကနိုင်တာဒီဝတွေကနိုင်များတယ်တဲ့အဲ့ဒါကိုယသိတွေကခဏခဏကြုံတွေ့ကြတယ်ကြုံတွေ့ကြတယ်အဲ့ဒါလို့စစ်ပွဲစတင်ပြီဆိုတော့ယသိတွေကစဉ်းစားကြတယ်ဓမ္မိကခောတေဝအဓမ္မိကအတုရာဒီဝါတွေကဓမ္မသမားတွေဖြစ်တယ်ဒီဝါတွေကတရားဆောင်တယ်နော်စိတ်ကောင်းနှလုံးကောင်းရှိတယ်တရားနဲ့အညီနေကြတယ်အတုရာအဓမ္မိကအတုရာအတုရာတွေကတော့ရလလဖြစ်နေကြတယ်ဒီဝါတွေကဓမ္မသဘာဖြစ်ပြီးတော့အတုရာတွေကအာရမသဘာတွေဖြစ်တယ်ပေါ့ဓမ္မနဲ့အာရမဒီဝါကဓမ္မသဘာအတုရာတွေကအာရမသဘာနော်အဲ့တော့သူတို့စဉ်းစားတယ်ယသိတွေကခဏခဏခံရတယ်သူတို့စစ်ပွဲဖြစ်တိုင်းစစ်ရှုံးပြီဆိုတာနဲ့ဘာလို့တော့ဆိုလို့ရှိရင်ဘာမဆိုင်ညာမဆိုင်ပေါ့ရသေးရဲ့အကြောင်းကိုဝင်ရောက်ဖြတ်စီသွားတာအတုရာတွေကသူတို့စစ်ရှုံးပြီဆိုရင်ရသေးရဲ့အကြောင်းဖြတ်စီပလိုက်တယ်အဲရသေးရဲ့အချောင်းခံရတယ်အဲ့နာသူတို့စစ်တင်းကြနေတဲ့အခါကျတော့ခဏခဏရသေးရဲ့ဟာသူတို့နေထိုင်တဲ့သင်္ကန်းကျောင်းတွေနေထိုင်ဖို့ဆောင်းလုပ်ထားတဲ့သင်္ကန်းကျောင်းတွေဟာအတုရတွေကဝင်ရောက်ပြီးတော့ဖြည့်ဆည်းသွားတယ်စစ်ပွဲတိုင်းမှာသူတို့ဖြည့်ဆည်းခံရတယ်အဲ့ဒါနဲ့ယသိတွေကစဉ်းစားတယ်ပေါ့ဒီဝါတွေကတော့တရားသမားတွေဒီဝါတွေကသူ့ကိုမနှုတ်ဆက်ဘူးအတုရတွေကသူ့ကိုနှိမ့်ဆက်တယ်သူတို့ကအာရမသမားတွေတိယပိနောအတုရတော်ဘယံငါတို့ဒုက္ခရောက်ခြင်းရောက်လို့ရှင်အတုရတွေကြောင့်ဒုက္ခရောက်တာများတယ်ဒီဝရတွေကငါတို့ဒုက္ခမပေးဘူးထားကြမို့အတုရခေါင်းဆောင်တံပရစီသွားပြီးတော့ဒီတံပရတဲ့သူ့နာမည်ကတံပရဆိုအတုရခေါင်းဆောင်အဲ့ဒီအတုရခေါင်းဆောင်ကတံပရလို့ခေါ်တာတခြားလူမဟုတ်ဘူးတခြားနတ်မဟုတ်ဘူးဒီဝိပဿနာတိပဲနော်ဝိပဿနာတိကိုပဲတံပရလို့ခေါ်တာဘာလို့လို့ဆိုတော့ယသိရိရဲ့ချိန်စားပြီးတော့သူကတညထဲမှာလှမ်းပြီးတော့အိမ်မဆိုးရိမဲ့အိမ်မဆိုးရိမဲ့ပြီးထားဩယသိရိကသူ့ကိုချိန်စဲတာသူကဆိုးတယ်အတုရကောင်းဆောင်တံပရအဲ့တော့ညအိမ်ရင်ကနေယသိရိရဲ့ချိန်စဲမှုခံတော့သူကစိတ်တွေကသဝေသဝဖြစ်လာတယ်။ဒါကြောင့်မို့ဝိပစိတ်တိလို့သူ့ကိုခေါ်တာ။ဝိပစိတ်တိစိတ်ထားတွေကဖောက်ပြန်သွားတယ်။အဲ့ဒါသူမူလနာမည်ကတံပရ။အဲ့ဒီတံပရသည်ယသိတွေကိုဖြစ်စည်းလို့ယသိတွေကချိန်သာဆိုတဲ့အခါမှာသူစိတ်ကြောင်ကရားဖြစ်သွားတယ်။ကြောင်ချောချားဖြစ်တယ်။အဲ့ဒါနဲ့သူ့ကိုဝိပစိတ်တိလို့ခေါ်တာ။အဲ့ဒါနှစ်ယောက်မဟုတ်ဘူးဒီတယောက်အဲ့တော့တံပရာဆိုတဲ့အတုရခေါင်းဆောင်စီရသေးတွေကတွားရောက်ပြီးတော့ဖေးမဲ့အလှူအဘယတခိဏဖေးမဲ့အလှူပေးဖို့တွားပြီးတော့တောင်းဆိုကြတာသူတို့ဒုက္ခမပေးပါနဲ့ဒီတခါသူတို့နေတဲ့အဆောက်အဦတွေကိုမဖြတ်ပါနဲ့သူတို့နဲ့ဘာမှမဆိုင်ပါဘူးသူတို့နေတဲ့နေရာတွေကိုမဖြတ်စည်းပါစေနဲ့တွားပြီးတော့တောင်းကြတာတောင်းဆိုကြတာအဲ့လိုတောင်းဆိုတဲ့အခါကျတော့တောင်းဆိုဖို့ယသိတွေကသွားကြတာအဲ့သွားတဲ့အခါမှာသူကဘသူစီသွားတာတောင်းဆိုတာအဲ့ဒီသံပရခေါင်းဆောင်စီသွားတာပေါ့ယသိတွေကတကူးရှင်နေဆိုတော့ ရှုပ်တည်းရဲ့သူတို့နေတဲ့သင်္ကန်းကျောင်းတွေကနေပျောက်ပြီးတော့တံပရာရှင်းမောင်ရောက်သွားကြတယ်။ဘာနဲ့တူတော့ဆိုရင်ကိုွေးထားတဲ့လက်ကိုဆန်းလိုက်တယ်လို့ဆန်းထားတဲ့လက်ကိုကိုွေးလိုက်တယ်လို့စိတ်တခမနာလို့ခေါ်တယ်စိတ်ထဲကစိတ်ကူးလိုက်တာနဲ့ဒီမှာပျောက်ပြီးဟိုရောက်သွားတာအဲ့လိုသွားပြီးတော့တွေးကြတယ်တွေးပြီးတော့တံပရာဆိုတဲ့အသူရကောင်းဆောင်ရဲ့ရှေ့ရောက်သွားတဲ့အခါမှာတံပရာဆိုတဲ့အသူရခေါင်းဆောင်ကိုဖေးမဲ့သွားတောင်းညတယ်ဖေးမဲ့ပေးဖို့တောင်းညတယ်အဲ့ဒါသူတို့တောင်းပုံကပါတော့ဆိုဣတယောတံပရံပတ္တာရှားစန္တိအဘယဒက္ခိနာရသေရီဟာတံမယထတံပရာဆိုတဲ့အသူရခေါင်းဆောင်ထံရောက်လာကြပါပြီတဲ့ဖေးမဲ့အလှပေးဖို့ပေးမဲ့အလှပေးဖို့လာရောက်တောင်းမှညတာဖြစ်ပါတယ်တဲ့ကာမံကရောဟိတေထတုံဘယတ္တအဘယတ္တဝါအသူရကောင်းဆောင်အနေနဲ့ကတော့ဖေးရန်အနေရဲ့ကိုပေးခြင်းနဲ့ပေးလို့ရတယ်ပေးမဲ့ပေးတာကိုလည်းပေးသူကနှမျိုးလုံးလုံးနိုင်တယ်ပေါ့အနေရဲ့ကိုလည်းပေးနိုင်တယ်အနေရဲ့ကင်းမှုကိုလည်းပေးနိုင်တယ်ပေါ့နှစ်ခုစလုံးလုံးနိုင်တယ်ဒါပေမဲ့သူတို့ကသူတို့ကိုအနိုင်မပြုဖို့တောင်းဆိုကြတယ်အဲ့လိုတောင်းဆိုတဲ့အခါကျတော့တံပရာကဗာပြန်ပြောတော့ဆိုဣတိနံအဝယံနတ္ထိထौထာနံသက်ကသေးဝိနံဆိုးမိုက်တဲ့သက်ကကိုစိကတ်ကိုးကွယ်တဲ့ဒီယသေတွေအတွက်ဘေးမဲ့ငါမပေးနိုင်ဘူးတရားမင်းနဲ့ဘောင်းတာမကြိုက်ဘူးသူကဒုဋ္ဌာဏံတက်ကသေဝိနံတရားနဲ့ဘောင်းတင်လုံးနေတဲ့ယသိဇိုးတွေကိုငါပေးမယ်မပေးနိုင်ဘူးတဲ့အဘယံယာစမဏဏံဘယမေဝတရာမိဝအဘယပေးမယ်ပေးဖို့လာတောင်းမှန်တာငါကမင်းတို့ကိုပေးပဲပေးမယ်အနိယပဲပြုမယ်ပေးမယ်ငါမပေးနိုင်ဘူးမင်းတို့အနိယကိုပဲပေးမယ်လို့ပြန်ပြောလိုက်ပြန်ပြောလိုက်တော့ယသိတွေကပါပြောတော့ဆိုအဘယံယသမဏဏံဘယမေဝတရာတိနောထို့တောင်းတာကဖေးမဲ့တောင်းတာသူပေးတာကဖေးရအနိယတွေပဲပေးတယ်ဒါဆိုရင်ပဋိကမနာမတိဣတံအခယံဟောတုတေဗျာကဲမင်းစကားငါတို့လက်ခံပါတယ်ဒီနေ့ကနေစပြီးမင်းမဖေးရဘယ်တော့မှမခင်ပါစေနဲ့နော်ဘယ်တော့မှမပြောက်တဲ့ဖေးရမင်းမဖြစ်ပါစေချိန်ဆဲသွားတာရသေးတယ်မင်းဘေးကြီးရောက်ပါစေလို့ချိန်ဆဲသွားတာအဲ့လိုချိန်ဆဲသွားတာလူဆိုတာကိုယ်စိတ်ဓာတ်အတိုင်းဖြစ်တာပဲသူကဖေးရန်ကိုရသေးတယ်ချိန်ဆဲလို့ကြီးမဟုတ်ဘူးသူကရန်ကဖေးမဲ့လာတောင်းတာကိုဖေးရန်အနေရကိုပဲပေးတယ်လို့ဆိုတော့သူစိတ်ဓာတ်ကမကောင်းတဲ့စိတ်ဓာတ်ဖြစ်တော့ရှာတိတံဝေပတိပိစံဒါရိတံဟရတိဖလံကိုစိုက်တဲ့မျိုးစေ့အတိုင်းအတိဆိုတာရတယ်ကိုလုံးတဲ့အတိုင်းအကျိုးရတယ်လို့ဆိုလို့တယ်ဟိုကတောင်းတာကသူတို့အနိယမပြုတ်ပါနဲ့ဘေးရန်အနိယမပြုတ်ပါနဲ့လို့တောင်းတာအနိယပြုတ်မယ်လို့သူကပြန်ပြောတာနော်ဘေးရန်အနိယပြုတ်မယ်လို့ပြောတော့အဲ့ဒါဆိုလည်းပဲသင်မှလည်းပဲအမြဲတမ်းဘေးရန်အနိယတွေနဲ့ဂျုံတွေးပါစေရသေးရချိန်သွားတာချိန်သွားတော့ချိန်လို့ဖြစ်တာကြီးပဲမဟုတ်ဘူးသူစိတ်ဓာတ်အတိုင်းပဲသူ့ရင်ထဲနှလုံးထဲမှာသူဟာမကောင်းတဲ့စိတ်ဓာတ်တွေကိုပြိုးထောင်တာဖြစ်လို့ကလျာဏကာရီကလျာဏဘဘကာရီစပါပကံလူရဲ့တဘာဝအတိုင်းကောင်းတာလုပ်တဲ့လူကကောင်းတာရတယ်မကောင်းတာလုပ်တဲ့လူကမကောင်းတာရတယ်ရှာတိတံဝေပတိပိစံဒါရိတံဟရတိပလံကိုယ်ဆိုင်ပြိုးတဲ့မျိုးစေ့မျိုးရဲ့အသိနိုင်ရမှာပဲဓမ္မစိတ်ဆိုင်ရင်တမာတိပဲသိမယ်တရားစိတ်ဆိုင်မှာတရားတိသိမယ်လို့ပဟုတံတတတိပိစံဖလံပစ္စနုဘုတ္တိကောင်းပါပြီတဲ့တံပရာဆိုတဲ့အသူရာခေါင်းဆောင်မင်းအနေနဲ့ကမင်းမျိုးစေ့တစ်ခုဆိုင်ပြေးပြီအဲ့တော့မင်းဒီအကျိုးဆက်ကိုမင်းမစားတော့မယ်မင်းဆိုင်ပြုတ်လိုက်တဲ့အပင်ကအတိအသေးမဲ့မဲ့ခံရတော့မယ် ရသေးတွေကပြောသွားတာအဲ့လိုမကောင်းတာလို့ရင်မကောင်းတာတွေးလိမ့်မယ်ပေါ့အရောအာနိယမပြုတ်ပါနဲ့လို့ပြောတော့သူကအာနိယပြုတ်မယ်ကောင်းပြီအဲ့လိုအာနိယပြုတ်မယ်ဆိုလို့ရှိရင်အဲ့ဒီအာနိယတွေတင့်ထန်ရောက်ပါစေသင်ကိုယ်တိုင်ကမကောင်းတာလုပ်တဲ့အတွက်ကြောင့်မကောင်းယူတွေတင့်ထန်ရောက်ပါစေနော်သင်စိုက်ပျိုးတဲ့ပျိုးစေးရနေပြီးတော့အသီးသီးပါလိမ့်မယ်အဲ့ဒါကိုခံစားရပါလိမ့်မယ်လို့ရသေးတွေကကျိန်းဆိုးသွားတာကျိန်းဆိုးတယ်ဆိုတာမင်းဘာဖြစ်ပါသေးဆိုတာပြောသွားတာမင်းပြောတဲ့အတိုင်းမင်းမဘေးရနေအမြဲတမ်းတွေးပါသေးလို့ပြောသွားတာအဲ့ဒါကြောင့်ဘုတိလရှိပြီကိုကျင်တရားကောင်းတဲ့ယသိတွေကတံ္ဗရာဆိုတဲ့သူရကောင်းဆောင်ကိုချိန်ဆိုပြီးတော့ပြန်သွားကြတယ်သူရှေ့ကနေပြောက်ွယ်သွားတယ်အဲ့ဒီခိန်ချိန်မှာတံ္ဗရာဆိုတဲ့သူရကောင်းဆောင်ကြီးဟာယသိတွေချိန်ပြီးတဲ့အခါမှာညမှာ၃ချိန်ထားပြီးတော့သူဟာထိတ်လန့်သူ့ကိုလှန်နေနဲ့ဝိုင်းထိုးတယ်လို့အိမ်မဲဆိုးမဲ့ပြီးတော့ထားထားအော်တာ၃ကထားပြီးတော့អော်တယ်။ទៅកថាអូរបើဖြစ်តារុងបើဖြစ်តារុងមើលសោះ។អីមេមេតាសិ។អីមេថេមកអីមេសូរីមេពីរទៅកថាពីរអော်រ។អើរចាំមកសេចផោပြန်ទွားលុវេបសេចទីសុអេចាសណាមេត្រឿនទွားរ៉ាតំរៈ។តាទុសាសុរេតចាករោយេអភីបော។ណូតាកသဘောတက်ကတုတ်ရဲ့အဆူအဲ့တော့တုတ်ပေါင်း25တုတ်ရှိတဲ့ထဲကနေပြီးတော့အခု10တုတ်ကိုတရားနဲ့ပတ်သက်တဲ့10တုတ်ကိုဟောပြီးသွားပြီနောက်ထပ်တုတ်15တုတ်ထဲကနေပြီးတော့ဆက်ပြီးတော့ဟောရမယ်ပရမတုတ်က17တုတ်17ခုမြောက်တုတ်ကဝတ္တပတတုတ်လို့ခေါ်တယ်ဝတ္တဆိုတာဝတ္တဆိုတာจิตသုံးနဲ့ပဋ္ဌဆိုတာအစုသူလိုင်းနာจิตသုံးနဲ့အချက်လိုင်းနာจิตသုံးနဲ့အချက်လက်တရားလူတယောက်ဟာဘဝမှာဘာတွေလိုင်းနာခဲ့တယ်ဆိုတာအဲ့လိုင်းနာတာတွေဝတ္တပဋ္ဌလိုင်းနာတဲ့အချက်ပေါင်း9ခုရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောမှာမြတ်စွာဘုရားတာဝတိမြို့ဇေရုံအကြောင်းမှာနေတော်ယဟန်နေ့ကိုဟောတာတက္ကတဘိက္ခုေတေဝနာမိဏတပုပ္ပိမနုဿဖူတတတတဝတပရာဏိသမတ္တာဏိသမာဒိနာဏိအဟေတုံဒါကတကြားရဲ့တကြားဘုရားမရောက်ခင်လူဘုရားတော်ကလှုပ်ခဲ့တဲ့ကုသကောင်းမှုကိုမြတ်စွာဘုရားပြန်လည်မိရှိတာဒေဝကောင်းဆောင်တက္ကဟာလူဘုရားမှာတဲ့လူဘုရားတော်ကကျင့်ဝတ်ခုနှစ်မျိုးကိုအပြည့်အဝဆောက်တည်ပြီးတော့ကျင့်သုံးခဲ့တယ်တဲ့လိုက်နာတာသူအချက်ခုနှစ်ချက်ကိုသူလိုက်နာတာဒါသူရဲ့ကျင့်ဝတ်အဲ့ဓာ၄ကိုလိုက်နာကျင့်သုံးခဲ့တယ်အဲ့ဒီကုသိုလ်ကောင်းမှုကြောင့်သူဟာတရားရာထူးကိုရတာဖြစ်တယ်တက္ကရာထူးကိုရတာဖြစ်တယ်အခမဲ့ကြောင်းမဲ့မဟုတ်ဘူးသူဆွဲဆွဲမြင်းမြင်းလိုက်နာကျင့်သုံးခဲ့တယ်ကုသိုလ်ခုနှစ်မျိုးပေါ့သူလိုင်းနာကျင့်သုံးခဲ့တဲ့ကျင့်ဝတ်ခုနှစ်မျိုးအဲ့ဒီခုနှစ်မျိုးကြောင့်တရားရာထူးကိုသူရတာဖြစ်တယ်တဲ့အဲ့ဒီခုနှစ်မျိုးကဘာလဲဒါအဲ့ဒါလေးကိုမှတ်ထားဖို့တရားဖြစ်ခြင်းလို့ရှိရင်အဲ့ဒီခုနှစ်မျိုးအတိုင်းကျင့်ကြအောင်နော်ရှာဝတ်စီဝံမတ္တပိတိပရောအတ္တသူကိုယ်တိုင်ကဝတ္တဆိုတာကိုယ်တိုင်ဆောက်တည်ထားတာအထိတ်ထန်ပြီးတော့လိုင်းနာတာဝတ္တလို့ခေါ်တယ်။သီလနဲ့ဝတ္တနှစ်ခုရှိတယ်။သီလဆိုတာအလေးထားဝတ္တဆိုတာခံယူဆောက်တည်ထားတာဝတ္တ။အဲ့တော့ तू ကအမြဲတမ်း तू အထိတ်ထန်ထားတာပါတော့ဆို။ဇာဝစီဝံတသက်လုံးမတ္တပိတိပရောအတ္တမိဘကိုပြုစုလို့ကြွေးမယ်။ငါတက်အသက်ထက်ဆုံးငါအမိဖေးကိုလို့ကြွေးမယ်။ဒါသူခံယူစောက်တည်တာဘာမှမပြက်ကွက်เสียရဘူး။ရှားသက်ပံမိဘကိုပြုစုလို့ကြွေးခြင်းဒုတိယကရှားဝစေဝံကုလီစိတ္ထပ္ပစာယိအတ္တ အသက်ထဆုံးဆွေတဲ့မျိုးတွေကအချီးတဲ့ရဲ့ကြီးတဲ့ပုဂ္ဂိုလ်တွေကိုလေးစားမယ်ယူသိမယ်ဒါဒုတိယချက်ဆွေတဲ့မျိုးတွေကအသက်ရဲ့ကြီးသူဆိုတာပသူတွေကိုပြောတာတော့ဆိုအမေအဖေအဖေရဲ့ညီအကိုအမနှမအမေရဲ့မောင်းအမညီမ အဲ့ဒါလေးကိုဆွလို့ရပေါ့အမေဘက်ကဆွေမျိုးအဖေဘက်ကဆွေမျိုးအမေနဲ့ဓာန်သူအဖေနဲ့ဓာန်သူရှိတဲ့ဆွေမျိုးတွေကိုကုလေးစစ်ထားလို့ခေါ်တယ်အမျိုးထဲမှာအကြီးတွေလို့ဆိုလို့အော်အဲ့ဒါတတိထားကြကိုမေနဲ့ဓာန်သူထားပြီးတော့လေးစားအမေဘက်ကအမျိုးအမေရဲ့ညီမအမအမေရဲ့မောင်း အဲ့ဒါလေးလေးစားမယ်အဖေဘက်ကဆိုရင်အဖေရဲ့ညီအကိုအမနှမအဲ့ဒါလေးကိုသူလေးစားတယ်ရှားဝတ်စီဝံကုလေးစစ်ထပ္ပစာယိအတ္တအသက်ထဆုံးငါတို့ဆွေမျိုးတွေကအချီးများကိုယူသိလေးစားမယ် Now, Tadiya Chaka, Shyawa Siwon, Tanna Waso Atan. Shyadepan Sakabyo in Pedroma, Shyayayin Sainzayin Chanyan Tanama Byobu, Sakabyo in Kainwatsa, Chinnare Saka, Chutare Saka, Shinji Re Saka, Byobu Byobu. Tanna Wasa Sa, Nunyatimu Re Saka, Chutare Saka, ချူတာတဲ့စကားဟာဓမ္မတန်ဖို့ရှိတယ်လို့လူကိုစီးယုံနိုင်တယ်ဘယ်တော့ဖြစ်စကားပြောတာဟိုချူချူတာတာပြောရမယ်အဲ့ဒါသူကဘယ်တော့ဖြစ်ဖြစ်ဘယ်သူ့ကိုမှကြမ်းတမ်းကြမ်းကြမ်းထန်းထန်းဆေးရည်တိုင်းထွာတာမျိုးမလုပ်ဘူးတဲ့ချူတာတဲ့စကားကိုပဲပြောမယ်အကျင်နာတဲ့စကားကိုပဲပြောမယ် Now, Stotha Chakaro, Shyawa Siwon, Apiduna Waso Atan. Peroma, Deone Deo Madueo, Dwe Kwere Saka Miu Mabiobu, Peroma Dunyao Jama Chimitevu, Achone Malofu. Deone Deo Madeo, Peroma Malofu, Komadaifu, Dwe Makwevu. Yinyo on that Biome, at the Jamini Achimu Devet.
အဲ့ဒီလိုတယောက်နဲ့တယောက်ကွဲအောင်ပြောအောင်လှုပ်တဲ့လူတွေကနောက်မှကျတော့ခဏခဏကွဲတယ်။အလေးမရချင်းကွဲတာတို့ညီကိုမောင်နှမတွေကွဲတာတို့အမေနဲ့အဖေနဲ့နော်မောင်နှမရင်းချညီကိုရင်းချတွေကွဲကြပြဲကြအဲ့ဒါဟိုဘွားတော့ကွဲခဲ့တယ်အကျိုးဆက်တွေပဲမညီညွတ်ကြဘူး။တော့ဗမာပြည်ကလူတွေကလည်းအဲ့ဒီသွေးခွဲတဲ့စကားပြောမြဖို့ရတယ်ဒါကိုကွဲတယ်သိပြီတော့တဲ့ကြ။ ဝဲတဲ့လူတွေများနံပါတ်ကြီးတယ်ဗမာတွေကတယောက်နဲ့တယောက်မတည့်ဘူးဆိုတာနံပါတ်ကြီးနေအသွေးခွဲတဲ့စကားမျိုးညီညွတ်ရေးပြည့်စည်တဲ့စကားမျိုးကိုငါတသက်လုံးမပြောဘူးတဲ့ဒါသူစောက်တည်ထားတာနံပါတ်5ကပါတော့ဆိုရာဝစီဝံဝိကတမလမစ္စေရိနာစေတသာအခါရာအစ္ဆဝတေယအိမ်မနေတဲ့အခါမှာတဲ့ ဘယ်တော့မှကိုကျိုးရှာသမားမဖြစ်ဘူးကိုအကျိုးပဲကြည့်တာမျိုးဘယ်တော့မှမလုပ်ဘူးလို့ပြောတယ်အိမ်မနေတဲ့အချိန်မှာကိုအကျိုးကြီးမကြည့်ဘူးအားလုံးအတွက်ညီသူညီမျှကိုနဲ့တူတူနေတဲ့ပုဂ္ဂိုလ်တွေအားလုံးပေါ်မှာညီသူညီမျှဆက်ဆံပြီးတော့ကိုကျိုးမကြည့်ဘူးအားလုံးအတွက်ကြည့်ပဲကြည့်တယ်အဲ့ဒါကိုမစ္စရိယကင်းစင်နဲ့စိတ်နဲ့ အိမ်မှာနေတယ်လို့သူတို့ပြောတာနော်ဗုဒ္ဓစာကိုပေတ္တပါဏိဝတ္တကရတောရာစာယောဂောဌာနသာအဲ့ဒါဘယ်လိုနေတာတုံးလို့ဆိုတော့ဗုဒ္ဓစာကိုအပေးကမ်းပါနှောင်ညိုးမပါဘူးတချို့ပေးတော့ပေးတယ်နှောင်ညိုးပါတယ်နော်နှောင်ညိုးပါတယ်လွတ်လွတ်ချွတ်ချွတ်ပေးတာမဟုတ်ဘူး ငါပြန်ပေးရမယ့်ဟာဆိုအရှိတယ်။ဘာနဲ့တူတော့ဆိုရင်သူက
လက်ဖွဲ့တာနဲ့သွားထူမင်္ဂလာဆောင်တို့လူတို့လက်ဖွဲ့ငါတို့ကဘလောက်လက်ဖွဲ့တာသူကြတော့ဘလောက်လက်ဖွဲ့မယ်ဆိုအဲ့ဒါမျောလင်းချက်တွေပါတယ်အဲ့ဒါမုဒ္ဒဆာကမဟုတ်ဘူးမုဒ္ဒဆာကမဟုတ်ဘူးငါကဘလောက်လက်ဖွဲ့တာလဲသူကြတော့ဘလောက်လက်ဖွဲ့မယ်အဲ့ဒါမျိုးရှိတယ်မုဒ္ဒဆာကဆိုအဲ့ဒီလူဟာမျိုးတခုမှမပါဘူးလွတ်လွတ်ချွတ်ချွတ်မေတ္တာစေတနာနဲ့ပေးတယ်အဲ့လိုပေးရမယ်ပယတ္တပါဠိဆိုတင်စားပြီးတော့ပြောထားတယ်စေကျော်အပ်ပြီးတော့လက်ရှိသူဒါဟက်ပင်ဟင်းကိုပြောတာကုညီတဲ့လက်ပိုက်ပါဠိစာပေးကြတော့ပယတ္တပါဠိစေကျော်သန့်စင်ပြီးတော့လက်ရှိသူဆိုလက်မှာတန်ရှင်းနေတယ်ဆိုရင်ရော့အင်းပေးဖို့ရဆင်းသင့်ဖြစ်တယ်လေလက်ကညှိပတ်နေလို့ရှိရင်မပေးနိုင်ဘူးပေါ့အဲ့တော့ကိုယ့်လက်ကအပြဲတမ်းပေးဖို့ကံမှုအတွက်ဆင်းသင့်ဖြစ်နေတယ်အင်္ဂလိပ်လိုတော့ helping နဲ့လို့လည်းသုံးတတ်တယ်နော်ကုညီမဲ့လက်ကုညီတတ်တဲ့လက်ပေါ့အရှိဝတ်တက်ကရတော်တယ်ကိုပစ္စည်းကိုပေးရမှာစိတ်ထဲမှာချိန်တတ်တယ်ပေးချင်တယ်ရစာယောကပါတောင်းတောင်းလွယ်တဲ့သူစီရကုညိတောင်းတောင်းပါတောင်းတောင်းတောင်းလို့ဆိုလို့မတမလွယ်တဲ့ဒါနတန်ဝိပါကရတော်ပေးဖို့ဝေချမ်းပေးဖို့ကိုရှိတာပေးဖို့ဝေချမ်းဖို့မတမဝါသနာပါတယ်လို့ပြောတယ်အဲ့ဒါတရားမင်းအဲ့ဒါစောက်တည်ထားနောက်6နံပါတ်ကတော့ရှားဝါစီဝံသစ္စာဝါသောအတ္တအသက်ထဆုံးဘယ်တော့ဖြစ်ဖြစ်မင်္ဂတ်သောစကားသစ္စာဝါသအမှန်ကိုသာပြောမယ်ဘယ်တော့မှလိမ့်မပြောဘူးမန္တာပဲပြောမယ်ထိဋ္ဌံစောင့်တည်ထားတာနောက်ခုနှစ်ခုမြောက်ကတော့ဘာတော့ဆိုရှားဝါစီဝံအကောဒနောအတ္တသူဟာတသက်လုံးစိတ်မဆိုးစိတ်မဆိုးအောင်နေမယ်ဘယ်တော့မှစိတ်ဆိုးတာမျိုးသူမလုပ်ဘူးစိတ်ဆိုးလာရင်လည်းချက်ချင်းနော်ဘယ်တော့မှသူစိတ်မဆိုးစရာဘူးသစေပိမေကောရောဥပိစေယခိဗ္ဗမေဝနာပတိဝိနေယံမတော်တဆစိတ်ဆိုးမိရင်လည်းချက်ချင်းဖြောက်ပါနော်လုံးဝစိတ်မဆိုးအောင်နေမယ်တတိလက်လွတ်ပြီးတော့စိတ်ဆိုးမိရင်လည်းချက်ချင်းဖြောက်ပြစ်ရနေကြုံတင်းလိုက်တာနဲ့တပြိုင်နဲ့စိတ်ဆိုးပြီးទីလိုက်တာနဲ့ပြန်ပြုံးပြအဲ့လိုဆိုလို့နော်စိတ်ကတစ်ခါတည်းပြန်ပြေးသွားဒေါသကိုမထားဘူးအဲ့ဒါတရားမင်းစောက်တည်တဲ့ကျင့်ကိုခုနှစ်ပါးလို့ခေါ်တယ်လူဘဝတုန်းကသူကအဲ့ဒါကိုဆွဲဆွဲမြင်းမြင်းကျင့်သုံးခဲ့တာအဲ့တော့တမန်ကုသိုလ်မဟုတ်ဘူးသူစောက်တည်ခဲ့တဲ့ကုသိုလ်ကနော်ရှာသက်ပံမိဘကိုလှုပ်ကြွေးတယ်ရှာသက်ပံဥကြီးဥလေးချီတော့တော်တော့အမေဖက်ဖေးဖက်ဆွေကြီးမျိုးကြီးတွေကိုပြုစုလို့ကြွေးတယ်ရှာသက်ပံနှုညံ့သိမ်မွေ့တဲ့စကားကိုပြောတယ်ရှာသက်ပံခုံမတိုက်ဘူးဘသူမှသွေးခွဲတဲ့စကားကိုမပြောဘူးရှာသက်ပံဟောအလှူတန်းရဲ့ရောတယ်မစ်စေတာမထားဘူးရှာသက်ပံမှန်တာတွေပဲပြောတယ်ရှာသက်ပံအမြင့်မထွက်ဘူးမတော်တဆထွက်ရင်လည်းချက်ချင်းအမြင့်ဖြေတယ်အဲ့တော့အဲ့ဒီကျင့်ဝတ်တွေကိုလူဘဝတုန်းကသူကဆွဲဆွဲမြင်းမြင်းပြီးပြီးဆုံဆုံဖြစ်အောင်ကျင့်ခဲ့တယ်တဲ့အဲ့ဒီကျင့်ခဲ့လို့သူဟာတရားမင်းဘဝရောက်တာလို့ဒါတရားဖြစ်တာအခမဲ့ဖြစ်တာမဟုတ်ဘူးအကြောင်းမဲ့ဖြစ်တာမဟုတ်ဘူးလူဘဝတုန်းကဒီလိုစူးစမ်းအထောက်အကူလို့ဖြစ်တယ်အဲ့ဒါကိုကထာပဏအနေနဲ့မြတ်စွာဘုရားကဟောတာမတ္တပိဋိပရံစံတုံကုလိစစ်ထပစာယိနံတဏ္ဏသခိလတပ္ပတံပေတုနိယဗဟာယိနံမစ္ဆေရာဝိနိရုတ်တံသစ္ဆံကောဓာပိပုံနရံတံဝိဒေဝတာဝတိနာအာဟုတပ္ပုရိသောဣတိဒီကျင့်ဝတ်ခုနှစ်ပါးကိုကျင့်ဝတ်ခုနှစ်ပါးစိတ်နှစ်သဘောထားရှိတဲ့လိုင်းနာကျင့်သုံးတဲ့ပုဂ္ဂိုလ်ကိုတာဝရိန္ဒာကဒေဝတွေကသူတော်ကောင်းလို့သတ်မှတ်တယ်။သ တို့သတ်မှတ်တဲ့စံသူတော်ကောင်းဆိုတာဒါမှသူတော်ကောင်းအစီအဲ့တော့ကိုယ့်ကိုယ်ကသူတော်ကောင်းနဲ့တိုင်းတစေရလေပြည်တယ်လေတချောင်းပေါ့နော်ကိုယ့်ကိုယ်တိုင်းရဒီအကျင့်နေရှင်ကသူတော်ကောင်းပဲဒါကြောင့်အဲ့ဒါမတ္တပိဋိပရံအမေဖေကိုပြုစုလှုပ်ကြွေးတတ်တဲ့ကုလေဆွေဆွေမျိုးအတွင်းမှာစစ်ထပါစာဤနာအမေဖေနဲ့ဓာတ်နုထားရမယ်ပုဂ္ဂိုလ်တွေကိုလေးစားတတ်တဲ့တဏ္ဏသခိလတံပန်တံတိမ်မွေးနူးညံ့ပြီးတော့စကားပြောပြည့်ပြည့်တဲ့ပေသူနေရပဟဤနာခုံးတိုက်စကားသွေးခွဲစကားကိုဘယ်တော့မှမပြောတဲ့မစ္စရာဝိနည်းယုတ်တံနှမျောတွန့်တူဝန်တူခြင်းမစ္စရိယကိုဖယ်ရှားခြင်းအတွက်ကြိုးစားအထုတ်တဲ့သစ္စာမန္တောစကားကိုသာဆိုတတ်တဲ့ကောဓံဖိဘုံအမြဲတော်သားကိုလွှမ်းမိုးပြီးအနိုင်ယူတတ်တဲ့စန္ဒုံနရံပုဂ္ဂိုလ်မျိုးကိုပုဂ္ဂိုလ်မျိုးကိုတန်စန္ဒုံနရံပုဂ္ဂိုလ်မျိုးထိုပုဂ္ဂိုလ်မျိုးကိုဒေဝတောင်ရိန္သာတောင်ရိန္သာကတိဝရေဟာတပ္ပုရိသောဣတိတကယ်သူတော်ကောင်းဟု၍အာဟုပြောဆိုကြတယ်တပ္ပုရိသန္တတေအဲ့လိုပုဂ္ဂိုလ်မျိုးသူတော်ကောင်းလို့သတ်မှတ်တယ်လို့သူဆိုလို့ရပေါ့နော်ဒီရည်ချင်း9ရက်နဲ့ဒီကျင့်ဝတ်9ပါးကိုကျင့်သူတော်သူတော်ကောင်းလို့သတ်မှတ်တယ်လို့သူဆိုလို့ဒါကဝတ္တပရသုတ်နောက်တက္ကနာမသုတ်ဆိုတာတရားမင်းဟာနာမည်မျိုးမျိုးရှိတယ်ဘာကြောင့်အဲ့ဒီနာမည်နဲ့ခေါ်ရလဲဆိုတာနဲ့ပတ်သက်ပြီးတော့တရားမင်းရဲ့အမိတွေနဲ့ပတ်သက်ပြီးမြတ်စွာဘုရားခေါ်တာရှိတယ်။အဲ့ဒါဒီဟို73မြောက်ပေါ့နော်။မြတ်စွာဘုရားတော်ဒီမြို့စစ်တော်ကျောင်းမှာသရင်သုံးနေတဲ့ချိန်ရဟန်းတွေကိုခေါ်တယ်။တကောဘိကွေဒေဝနာမိန်တော်ရဟန်းတို့နတ်တို့ရဲ့ခေါင်းဆောင်ဖြစ်တဲ့သက်ကဟာပုဗ္ဗိမနုဿပုတော်တမနောရှေးတုန်းကလူဖြစ်တဲ့အချိန်မခောနာမမာနောဟောတိသူ့နာမည်ကမခလို့ခေါ်ခဲ့တယ်လူဘွားတုန်းကသူ့ကိုမခလို့ခေါ်ခဲ့တယ်ဒါကြောင့်မလို့မခဆိုတဲ့အမည်ရှိသည့်အတွက်ကြောင့်မခဝါတရားမင်းမကောတိနာမအတ္တအဋ္ဌိတိမကဝါမခောမခဆိုတဲ့အမိနဲ့တွင်ခဲ့ဘူးတဲ့လူတယောက်ကဖြစ်လာလို့သူ့ကိုမကဝါမခဆိုတဲ့နာမည်နဲ့ဖြစ်ခဲ့ဘူးလို့သူ့ကိုမကဝါလို့ခေါ်တယ်တဲ့မကဝါဆိုတာတရားမင်းရဲ့နာမည်တစ်ခုပေါ့နောက်ဒုတိယကမြတ်စွာဘုရားသက်ကောဘိက္ခူဒေဝနာမိန်တော်ເທວາໂຣຍຄ້ອງສອງຕັກກະປຸບິມະນຸດທະພຸດໂຕມະນໍລູພິສິນຄະກາລາດົງກະປຸຣິຖານະອະຖາຕິຕັດຕະມະປຸຣິນະໂຣໄອດົງກະຕູອະຍຽຍຍໍຍໍອະລູຖານະປິລົກໄດ້ຊິແດ່ເດດາຈົ່ງຫມໍລູປຸຣິນຕະຣະອະລູໄປແກ່ຕູຊີບົວກະຖານະກောင်းຫມູຍັດຍັດນຸນຸດໍາໂພຖະປິລົກແກ່ຕູລູໂຕໂຊအလူတန်ရဲ့ရောတဲ့ပုဂ္ဂိုလ်ဒါကြောင့်ပုရိန္ဒရသချာမင်းလို့ဒီနာမည်နဲ့လည်းသူနာမည်ကျော်တယ်တဲ့နောက်တစ်ခုကသက်ကောဘိက္ခူဒေဝနာမိန်တော်ဒေဝရုရဲ့ခေါင်းဆောင်သက်ကဟာပုဗ္ဗေမနုဿဘုဒ္ဓတမနောလူဖြစ်စဉ်ခါကာလတုန်းကသက်ကိစ္ဆန္ဒနာဒေတီသက်ကိစ္ဆန္ဒနာတတာတိအတာတိသူကအလှပေးတဲ့အခါမှာဖြစ်ကြရဆံဘယ်တော့မှမလှဘူးတလေးတစားတတရရလှုပ်ပြီးတော့မှလှလို့ရှိတယ်တက္ကိစ္ဆန္ဒနာဒိဋ္ဌိတယုတတိတလေးတစားလှခဲ့လို့သူ့ကိုတက္ကလို့ခေါ်တယ်တဲ့ဒါတက္ကနာမင်းရခြင်းအကြောင်းကအဲ့ဒါပဲနော်တက္ကိစ္ဆန္ဒနာထာတိတလေးတစားအလှဒါနပေးခဲ့တဲ့ပုဂ္ဂိုလ်ဖြစ်လို့တက္ကလို့ခေါ်တာတဲ့ တကောဘိခွေဒေဝနာမိန်တော်ပုပ်ပြီမနှုတ်တာဘူးတော့တမန်တော်အာဝတ္ထအထာတိဒေဝရုရဲ့ခေါင်းဆောင်တက်ကဟာလူဖြစ်စဉ်ခါကလာတော့ငါအဆောက်အဦးတွေလှူခဲ့ဘူးတဲ့အာဝတ္ထလူတွေနေဖို့တဲခို့ဖို့အရေးခို့ဖို့ဆောက်အဦးတွေဆောက်ပြီးလှူခဲ့တယ်တသမာဝါတော်ဒီဥစ္စတိတဲ့ဒါကြောင့်မို့အဆောက်အဦးလှူခဲ့သည့်အတွက်ကြောင့် အဝေတ္ထလူကဲလို့သူဝါတဝါလို့နာမည်ပေးတယ်နော်ဝါတဝါဆိုရတဲ့ကြာမင်းနောက်တစ်ခါတက်ကောဘိကွေဒေဝနာမိန်တော်ဒေဝရုရဲ့ခေါင်းဆောင်တက်ကဟာသူစာနာမအသူရခင်ညာပစာပတိသူရဲ့ဇနီးဟာအသူရနတ်သမီးသူစာဖြစ်သူစာဖြစ်တယ် ပါဠိမှာကတော့သူစာမဟုတ်ဘူးသူစာเนาะတချောင်းငယ်နဲ့သူစာအသူရရဲ့တမီးဖြူသူစာရဲ့အိမ်နောက်ဘက်ဖြစ်တယ်တဲ့ဒါကြောင့်မို့လို့တသမသူစံပတိတိဩဇတိသူစာရဲ့အရှင်ယောက်ျားဆိုတဲ့အဓိပ္ပာယ်နဲ့သူစံပတိလို့ဒီလိုခေါ်တယ်တဲ့တရားမင်းကိုခေါ်တာ နောက်တစ်ခုကတက်ကောဘိခွေဒေဝနာမိန်တော်ဒေဝနာတာဝရိသနာဣတရဣတရိယထိပစ္ဆံရိစ္ဆံကာရေတိနတ်တို့ရဲ့ခေါင်းဆောင်တက်ကဟာတာဝရိသနာနတ်တို့ဘုံမှာအုပ်ဆိုးပြီးတော့မင်းပြုတ်ခဲ့မင်းပြုတ်လျက်ရှိတယ်တသမာဒေဝနာမိန်တော်ဒီဥစ္စတိဒါကြောင့်မို့လို့ထေဝခေါင်းဆောင်ထေဝရုရဲ့မင်းလို့ဒီလိုခေါ်တယ်လို့ အမိနာမရတဲ့ခေါ်ဖို့နေဦးဖော်ပြတာဖြစ်တယ်ပေါ့နော်အလုံးပေါင်းလိုက်တော့မကဝါတဲ့ပူရိန္ဒရာတဲ့တက်ကဝါတဝါနော်ဝါတဝါသူစံပတိဒေဝနာမိန်တာနောက်တစ်ခုကတက်ကောဘိကွေဒေဝနာမိန်တော့သဟာတံပိအထာဏမုဟုဒေတာစိတ်တည်းသည် ဒီဝါရုရဲ့ကောင်းဆောင်ဖြစ်တဲ့ကြာမင်းဟာတဲ့ကိစ္စအကြောင်းကိစ္စတွေထောင်ချီများတဲ့ကိစ္စဝိစ္စတွေကိုချက်ချင်းတွေးခေါ်ဆုံးဖြတ်နိုင်တယ်လို့ပြောတယ်ကိစ္စတစ်ခုတည်းမဟုတ်ဘူးထောင်ချီများပြတဲ့ကိစ္စတွေကိုတစ်ပြိုင်တည်းတခဏတည်းအတွင်းစိတ်ကူးကြံစီပြီးတော့ဆုံးဖြတ်နိုင်တယ်ဒါကြောင့်မို့သူ့ကိုသဟသက်ခါ မျက်စိတစ်ထောင်ရှိတယ်လို့ဒီလိုတင်စားပြီးတော့သုံးတာအမြင်တစ်ထောင်ရှိတယ်သဟာတာကတစ်ထောင်အခိကမျက်စိညံကိုတင်စားပြီးတော့သုံးတာတရားမင်းဟာအကြောင်းကိစ္စကောင်ထောင်ချီပြီးတော့ချက်ချင်းပြောနိုင်တယ်တို့ဆိုလို့တယ်တစ်ခုတစ်မျိုးတည်းတည်းမဟုတ်ဘူးတပြိုင်တည်းထဲအလုတ်ကိစ္စတစ်ထောင်တော့ပြီးအောင်လုပ်နိုင်တယ်ဆုံးဖြတ်နိုင်တယ်လို့ဆိုလို့တယ် အဲ့ဒီတရားမင်းဟာခုနကဝတ္တပရသုတ်မှာလာတဲ့အတိုင်းသူဟာလူဖြစ်တုန်းကကျင့်ဝတ်ခုနှစ်မျိုးကိုစောက်တည်ပြီးတော့ရသက်ပံကျင့်သုံးခဲ့တယ်တဲ့ဒါကြောင့်မို့တက်ကဖြစ်တယ်ခုနတိုင်းပဲဒါတော့ပြန်ပြောတာနော်ခုနတိုင်းပြောအဲ့တော့တရားမင်းရဲ့အမိခုနှစ်မျိုးရဲ့လူဘဝတုန်းကလိုက်နာကျင့်သုံးခဲ့တဲ့စောက်တည်ခဲ့တဲ့ကိုကျင့်တရားကျင့်ဝတ် ခုနှစ်မျိုးရဲ့အဲ့ဒါတွေကိုဒီသုတ္တမှာပြန်ပြီးတော့ဟောတာဖြစ်တယ်။နောက်73ခုမြောက်တုတ်ကမဟာလိတုတ်လို့ခေါ်တယ်။မဟာလိဆိုတာကမင်းသားတူရဲ့နာမည်ပဲ။လိပ်စွီမင်းသားတူရဲ့နာမည်။လိပ်သူကလိပ်စွီဒီထဲမှာလည်းသူကအကြီးကဲထဲမှာပါတယ်ခေါင်းဆောင်တစ်ခုပေါ့မဟာလိဆိုတာ။ ပတိနရိကောသရမင်းကြီးတို့ဖန်နုလစစ်သူကြီးတို့မဟာလိတို့ဆိုတာအเจ้าနေပဲတည်းသစိမ့်ပဲတည်းတက္ကသိုလ်တစ်ခုတည်းမှာအတုတက်လာခဲ့တဲ့ပုဂ္ဂိုလ်တွေပတိနရိကောသရမင်းကကောသရတိုင်ကာတိတိုင်ကောသရတိုင်နှစ်တိုင်ကိုအုပ်စိုးတဲ့ဘုရင်ဖြစ်တယ်ဖန်နုလကမလတိုင်ကိုအုပ်စိုးရမှာသို့တော့ သူဆွေတွေမျိုးတွေကအကောက်ကြံလို့မကျေနပ်လို့သူရဲ့တန်ငယ်ချင်းဘန္ဒုလစစ်သူဟိုတဲ့ကောသလမင်းကြီးရဲ့စစ်သူကြီးစစ်သူကြီးအနေနဲ့သွားရောက်အမှုထမ်းတယ်သူကမန္လာမှာဘယင်းမလောက်ဘူးသူများနိုင်ငံသွားပြီးတော့စစ်သူကြီးဖြစ်အမှုထမ်းတယ်ဘန္ဒုလပမပြေဟဘန္ဒုလပြောတာမဟုတ်ဘူးเนาะအဲ့ဒါသူ့နာမည်ကဘန္ဒုလ အဲ့ဒီကနာမည်ကိုယူထားပြီးတော့ပမပြေးမှာလဲဘန္ဒုလစတူကြီးဆိုရာဆိုရင်နာမည်ရှိတယ်။နာမည်ပေးထားတာ။ဒါဖရဲလက်ထက်ကမန္လာမင်းမန္လာမင်းသားဘန္ဒုလကိုပြောတာ။နောက်ဝေဒာလီကနေပြီးတော့ကျောင်းလာတက်တဲ့မဟာလိသူကဝေဒာလီပြီးမှအကြီးအကဲဖြစ်ဖို့ သူတို့အတတ်ပညာတွေသင်လာတဲ့အတတ်ပညာတွေကိုတိုင်းပြည့်ရောက်တဲ့အခါပြန်ပြရတယ်။နော်တဲ့သူကကျောင်းဆင်းလာပြီးတော့တိုင်းပြည့်ရောက်တဲ့အခါကျတော့ပညာစမ်းတဲ့သူတို့ဆွေတွေမျိုးတွေကအဲ့တော့ကောသလကတော့စမ်းတယ်လို့သိပြီးတော့မသိရဘူး။သူလည်းစမ်းမှာပဲပေါ့နော်သူကတော့ဘယင့်သားဘန္ဒုလမလာတိုင်းကဘန္ဒုလကိုတော့သူ့ဆွေတွေမျိုးတွေကသူ့ကိုပညာစမ်းတယ် သူကဘာပညာပြတော့ဆိုဓာတ်ခုတ်တဲ့အတက်ကိုသူပြခုံပြန်ပြီးတော့ဓာတ်နဲ့ခုတ်ပြဓာတ်ခုတ်တာဘလို့ခုတ်တော့ဆိုတော့ဝါအလုံးပေါင်း 60 ကိုတစည်းတစည်းစီးထားတာဝါလုံး 60 ကိုစုပြီးတော့တစည်းစီးထားတယ်အဲ့ဒီလိုအစည်းပေါင်း 60 သူဓာတ်နဲ့ခုတ်တာအဲ့ဒီပညာကိုသူပြတာ အဲ့တော့သူ့ဆွေတွေမျိုးတွေကဘလို့ဓမ္မလူတွေကရှိတယ်။ဝါးစီတိုင်းဝါးစီတိုင်းမှာတန်ချောင်းတစ်ချောင်းတစ်ချောင်းထည့်ပြီးစီးထားတာသူကမသိအောင်။နော်။ဝါလုံး 60 တဲ့မှာတစည်းတစည်းမှာတန်ချောင်းတစ်ချောင်းထည့်စီးထား။အဲ့ဒါဘန္ဒုလကမသိဘူး။မသိတော့အဲ့ဒီနေဓာတ်ခုတ်ပြိုင်ပွဲပြပွဲမှာသူ့ရဲ့အစွမ်းတက်တွေကိုပြတာ။ ကခုံပြန်ပြီးတော့ဓာတ်နဲ့ခုတ်တာအဲ့ဒီဝါးစီတွေဓာတ်နဲ့ခုတ်တာတိကနဲ့တိကနဲ့တိကနဲ့ဝါးစီ60ဖြတ်လိုက်တာနောက်ဆုံးအစီကြတော့လူလည်းပန်းတော့ပန်းလာမှာပေါ့နောက်ဆုံးစီနောက်ဆုံးစီမှာအားနဲ့နဲ့ရော့သွားတဲ့ခါကျတော့ချက်လွင်းဆိုတဲ့အတန်လေးကြားလိုက်တန်တန်ချင်းခတ်တဲ့အတန်ပြတ်တော့ပြတ်တယ်သို့တော့တန်တန်ချင်းခတ်တဲ့အတန်ကြားလိုက်တယ်အဲ့ကြတော့သူကထာပတန်လဲဒါဝါးသံမဟုတ်
ထည့်ထားတာ။အကျန်တဲ့အစီးတွေကိုကြည့်တော့ကျန်တဲ့အစီးတွေမှာလည်းအကုန်လုံးအစီးတိုင်းအစီးတိုင်းတန်ကျောင်းတွေထည့်ထားတာ။အဲ့ဒီမှာစိတ်တွေတိုးတာ။နော်ငါဆွေမျိုးတွေကငါ့ဘောမှာမနာလို့ဖြစ်တဲ့အားလုံးကိုတတ်မယ်ပေါ့။အားလုံးကိုတတ်ပြီးတော့ငါတပည့်ကိုအုပ်ဆိုးမယ်လို့လို့တော့သူ့မိဘတွေကဖြောင်းပြတယ်ငါသားအဲ့လိုမလုပ်ကောင်းဘူးမလုပ်နဲ့။ဆိုတော့ဒါဖြင့်ဒီနိုင်ငံမနေတော့ဘူးသူနဲ့တက္ကသိုလ်ပညာတုလူသင်ခဲ့တဲ့ပတိနေရီကောသလကြီးစီသွားပြီးတော့ဟိုကစစ်သူကြီးရာထူးပေးတယ်အဲ့ဒီခါကစစ်သူကြီးဆိုတာဒုတိယခေါင်းဆောင်ပဲလေအိရှိမင်းရှင်အိရှိမင်းကဒုတိယအိရှိမင်းအောက်မှာတတိယခေါင်းဆောင်ပေါ့စစ်သူကြီးဆိုအဲ့ဒါနဲ့ကောသလတိုင်းကိုသွားပြီးတော့စစ်သူကြီးလုပ်တာအဲ့ဒီမှာလည်းသူအသက်ခံရရှာတယ်နောက်ပိုင်းတော့အဲ့ဇာလနိရှိအဲ့တပညာပြတဲ့ခါမှာအဲ့လိုဖြစ်တယ်နောက်တခါမဟာလေးကလည်းဝေသာလိပြီးပြန်လာတဲ့ခါမှာလိပ်စွီတွေကသူ့ကိုတပညာပြခိုင်းပြတော့သူကကျိုးစားပန်းစားပြရင်ကနေပြီးမျက်စိကိုထိသွားတယ်မျက်စိကွယ်သွားတယ်လို့ပြောတယ်ဘာဖြစ်တယ်ဆိုတာတော့မသိဘူးမျက်စိကွယ်သွားတယ်သူအဲ့မျက်စိခိုင်းမိသွားတယ်မျက်စိခိုင်းမိသွားလို့မျက်စိကွယ်သွားတဲ့အခါမှာသူ့ကိုဝေသာလိလိပ်စွေမင်းသားတွေကိုအတတ်ပညာသင်မှုဆရာကြီးအနေနဲ့သူ့ကိုခန့်ထားကြတာဖယင်တော့မဖြစ်တော့ဘူးမျက်စိကန်းနေတာနော်မျက်စိကန်းလို့သူကဖယင်တော့မဖြစ်တော့ဘူးအဲ့တော့သူ့မျက်စိထိခိုင်းမိသွားတဲ့အခါမှာသူ့ကိုသင်္นานဆရာကြီးဖြစ်ခန့်ထားစေပညာတင်တဲ့တင်နှံကြောင့်မှတင်နှံဆရာဖြစ်ခံတာအဲ့ဒီမဟာလိ ဒါဆက်လန်လေးတွေကိုပြောပြတာဒီမှမပါဘူးကတည်းကတခြားနေရာမှာပါတယ်နော်အဲ့တော့မြတ်စွာဘုရားကဝေဒာတိပီမဟာဝနာဆိုတဲ့တောင်းအုပ်တွင်မှာဒိသွေမင်းကြီးဆောလို့လှူဒန်းတာတဲ့ကုဒကရတာလာဆုလိမွန်ချောင်းအထွတ်တတ်တဲ့ចောင်းဆောင်ကြီးမှာတရင်သုံးနေထိုင်နေအဲ့ဒီနေတဲ့အချိန်မှာမာလီဆိုတဲ့လိသွေမင်းသားမြတ်စွာဘုရားစီရောက်လာတယ်ရောက်လာပြီးတော့မြတ်စွာဘုရားကိုသူရောက်တယ်တေထောခောဗန္တိဘဂဝတသက်ကောဒီဝနာမိန်တော်အရှင်ဘုရားဒီဝါရရဲ့ခေါင်းဆောင်သက်ကကိုအရှင်ဘုရားတွေ့ဘူးသလားတဲ့သူမေးတာတရားဆိုတာကိုတော့မြင်ဘူးသလားလို့မေးတာသူမေးတာသူတရားစိတ်ဝင်စားတဲ့သူပဲမြတ်စွာဘုရားကဖြေတဲ့တေထောမိမဟာလိသက်ကောဒီဝနာမိန်တော်မဟာလိငါတရားမင်းကိုမြင်ဘူးပါတယ်လို့ပြောတယ်သောဟိနုနဗန္တိသက္ကပတိရူပကောဝိသတိထုတ်တသောဟိဗန္တိသက္ကောဒီဝနာမိန်တော်ဘုရားဟိုသူကမယုံဘူးအရှင်ဘုရားမြင်တာကတရားအတုများဖြစ်နေမလားတဲ့ဘာကြောင့်လို့ဆိုတော့တရားဆိုတာမြင်မှုခက်ပါတယ်ရှင်ဘုရားမြင်တာတရားအတုဖြစ်လိမ့်မယ်တဲ့ပြောတော့မြတ်စွာဘုရားကနော်သက္ကင်္စခွာဟံမလိပါဇာနာမိတကကရဏိသထမိငါကတရားကိုလည်းသိတယ်တရားဖြစ်ကြောင်းတရားတွေကိုလည်းသိတယ်ဘယ်တရားတွေကိုကျင့်သုံးခဲ့လို့တရားဟာတရားဘဝရတယ်ဆိုတာပါလည်းသိတယ်ငါတရားမြင်ဘူးယုံနေမဟုတ်ဘူးတရားကိုလည်းသိတယ်တရားရဲ့အကျင့်လုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေကိုလည်းသိတယ်ဘာတွေလုပ်လို့သူတရားဖြစ်တယ်ဆိုတာလည်းသိတယ်ဆိုပြီးတော့မြတ်စွာဘုရားကတရားမင်းရဲ့ရှေးကောင်းမှုတွေခုနပြောတဲ့နာမည်ရတဲ့ဟာတွေလျှောက်ပြန်ပြီးတော့ဟောတယ်လူဘွားတုံးကမကဆိုတာဖြစ်ခဲ့တဲ့ဒါကြောင့်မကဝါလူဘွားတုံးကနော်တယုတ်တသိလှူဒန်းခဲ့တယ်ဒါကြောင့်တက်ကလူဘွားတုံးကအလှူဒါနလုပ်ခဲ့တယ်ဒါကြောင့်မို့ပုရိန္ဒရလူဘွားတုံးကအဆောင်ဥတွေဆောက်လှူခဲ့တယ်ဒါကြောင့်ကွာတော့လူဘွားတုံးကကိစ္စအကြောင်းကိစ္စတထောင်ကိုတခဏအတွင်းစဉ်းစားဆုံးဖြတ်နိုင်လို့သဟသက်ခမျက်စိတထောင်ရှိသူလို့လဲဆိုတယ်လူဘဝတဲ့ဒီတရားမင်းဟာသူ့ဇာဆိုတဲ့သူရခင်ညာရဲ့အိမ်တော်ပဲဖြစ်သည့်အတွက်ကြောင့်သူ့သမ္ပတိလို့ခေါ်တယ်နောက်တရားဟာတာဝရိသနတ်တို့ကိုဆိုးရလို့ဒီဝနမိန်တာလို့လည်းခေါ်တယ်လို့ဆိုပြီးမြတ်စွာဘုရားအဲ့ဒါဒီခုနသူ့လူဘွားတော်ကချင်းခဲ့တဲ့အကျင့်တွေပါပြန်ပြီးတော့ဟောတယ်ခုနှစ်ခုနော်အဲ့တော့ဒီသုတ်တမှာမဟာလိနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားတရားဆိုတာကိုအတိပြုပြီးတော့ထပ်ပြန်ဟောတာဒီသုတ်တမှာနော်အလုံးပေါင်းလိုက်တဲ့အခါကျတော့ဒီသုတ်ပေါင်းနော်14သုတ်အဲ့တော့တရားအကြောင်းနဲ့ပတ်သက်ပြီးတော့နောက်ထပ်ကြံတဲ့သုတ်ကလေးတွေရှိသေးတယ်ပေါ့ဒါတရားနဲ့ပတ်သက်ပြီးတော့မှတ်သားစရာတွေဒီကနေ့ခေါ်လို့ပြီးသွားပြီတရားချက်ခင်သူတော်စေပရိသတ်ပေါင်းတို့မြတ်စွာဘုရားကိုယ်တိုင်ကနတ်တို့ရဲ့အစိုးရနတ်တို့ကိုအစိုးရတဲ့ဒီဝါတို့ရဲ့ခေါင်းဆောင်တရားဆိုတာဘာကုသိုလ်လုပ်လို့ဖြစ်ခဲ့တယ်ဘယ်လိုအကျင့်တရားတွေကိုကျင့်ကြံကြိုးကိုအထုတ်ခဲ့တယ်ဆိုတာတိတိကျကျဟောပြီးတရားရဲ့စိတ်နေစိတ်ထားတွေပါမြတ်စွာဘုရားကသန္ဓမုဏယူဖို့ရာအတွက်ဟောပြောခဲ့တာဖြစ်တယ်ဒါကြောင့်သူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်တွေဟာဘယ်ဘဝရောက်ရောက်ကောင်းတဲ့စိတ်ဓာတ်တွေရှိပြီးကောင်းတဲ့အလုပ်ကိုလုပ်တဲ့ပုဂ္ဂိုလ်တွေသာဖြစ်တယ်လို့တို့တွေလေကောင်းတဲ့စိတ်ဓာတ်မွေးပြီးတော့ကောင်းတဲ့အလုပ်ကိုလုပ်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားပြီးကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းရှိစေချာရှင်ဖေယ
ကုသိုလ်အမြကိုစည်းရကြကုန်သည့်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း